အီရန်နိုင်ငံမှာအသက်တက်လာတဲ့သမရမာဆုပဇစ်စကီယန်ကသူ့ရဲ့အစိုးရအဖွဲ့ကအမျိုးသားအကျိုးစီးပွားနဲ့ငြိမ်းချမ်းရေးလိုအပ်ချက်အရနိုင်ငံအားလုံးနဲ့မျှတတဲ့ဆက်ဆံမှုထားမယ်လို့ပြောပါတယ်။ဒါပေမဲ့အထူးသဖြင့်အမေရိကန်နဲ့ဆွေးနွေးတော့ဖိအားပေးတာကိုသူတို့နိုင်ငံကနေတုံ့ပြန်မှာမဟုတ်ဘူးလို့ပြောပါတယ်။အီရန်သမရအသစ်ကနိုင်ငံပိုင်တေဟရန်တိုင်းစ်မှာတောက်ကြံတွေကကဘာကိုသတင်းစကားပါတာပါ။အခုချင်းပါခဲ့တဲ့အီရန်သမရရွေးကောက်ပွဲဟာတိတိတသားတည်ငြိမ်မှုရှိတာပြနေကြောင်းနဲ့မဲဆွယ်ပွဲမှာသူကတိပေးထားတဲ့အတိုင်းလုပ်မယ်လို့လည်းပြောပါတယ်။အသက်69နှစ်ရှိပြီဖြစ်တဲ့သမရအသစ်ဟာအလုံးထုကိုရှံဝန်တူဖြစ်ပြီးလွှတ်တော်မှတာဝန်ကိုအချိန်တော်ကြာထမ်းဆောင်ခဲ့သူဖြစ်ပါတယ်။သမရအသစ်ကသူ့အစိုးရအဖွဲ့အနေနဲ့အိန္ဒိယနိုင်ငံတွင်းနဲ့ဆက်ဆံရေးခိုင်မာဖို့ဦးစားပေးမယ်လို့ပြောပါတယ်။ဒါ့ပြင်အာရဗ်နိုင်ငံတွေအနေနဲ့လည်းအစ္စရေးဟာမတ်စစ်ပွဲအတွက်ရေရှည်ပြည့်ရည်ရအောင်တန်တမာရေးနီးအားလုံးကိုတုံးပြီးဝိုင်းပြီးတွန်းအားပေးဖို့လည်းတိုက်တွန်းပါတယ်။